ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နေပြီဆိုပေမဲ့အရင်နှစ်တွေကလိုကုန်အပြည့်အဝမတင်နိုင်သေးတဲ့အကြောင်းရင်မောင်းတဲ့ရင်လုပ်ငန်းရှင်တချို့ကပြောပါရယ်လန်ခီမှာငွေကြေးကောက်ခံမှုတွေများနေသေးတာလုံခြုံရေးအရာအခြေအနေကြည့်ပြီးသွားလာရတာတွေကတော့တချို့နေရာတွေမှာရှိနေသေးဖြစ်တဲ့အကြောင်း VOA ကပြောပါရယ်မြန်မာနိုင်ငံအတွင်းကုန်စည်ပို့ဆောင်ရေးအခြေအနေနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်ကိုတော့ကိုအောင်ကပြောပြပေးမှာဖြစ်ပါရယ်ဗျာ
ကချင်ရှမ်းမြောက်စကိုင်းမန္တလေးနဲ့ရန်ကုန်မော်လမြိုင်မြို့တွေပြည်ဆွေးနေတဲ့ကုန်တင်ရင်နဲ့ခရီးသည်တင်ရင်တွေအလုံးနီးပါပုံမှန်အတိုင်းပြန်လည်သွားလာနေကြပြီဖြစ်ပေမဲ့လက်နက်ကင်တိုက်ပွဲတွေရှိနေစေဖြစ်လို့အခြေအနေကိုကြည့်ပြီးတော့သွားလာနေရကြောင်းလုပ်ငန်းရှင်တချို့ကပြောပါရယ်အထူးသဖြင့်စကိုင်းတိုင်းဘက်ကိုဖြတ်တန်းသွားတဲ့အခါမှာတိုက်ပွဲအခြေအနေကိုသတိထားစောင့်ကြည့်ပြီးမှသွားလာနေရကြောင်းကချင်ပြည်နယ်အတွင်းကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တဦးကအခုလိုပြောပါရယ်
ကြိုင်တဲ့တိုက်ပွဲဖြစ်တယ်။အများဆုံးပြင်ခိတိုက်ပွဲမှာဖြစ်တယ်။ကျွန်တော်ဖြူဖူလဲဆိုရင်ခင်ဦးဘက်ဒီစကောင်းတို့အဲရာသာကြီးတို့ဝက်လက်တို့အပတ်ဒီမှာတိုက်ပွဲဖြစ်တယ်။ခိတိုက်ပွဲဒီမှာလည်းတိုက်ပွဲလေးတွေရောမှာပေါ့။ကြိုရားကြိုရားဖြစ်တယ်ပေါ့ကို။လမ်းမဆက်တွေကကောင်းလားဆိုတော့ကောင်းနေတယ်မှာတော့မပါဘူး။ဒါနဲ့တွားလာနေကြတာပဲပေါ့။တော့ကျွန်တော်ကုန်ကြီးတယ်နဲ့ကုန်ကြီးပို့ဆောင်ရတော့
ဒီနောက်ပိုင်းမှာလုံခြုံရေးအခြေအနေကြောင့်ညပိုင်းဖြတ်တန်းသွားလို့မရတဲ့နေရာတွေရှိနေစေဖြစ်တဲ့အကြောင်းလုပ်ငန်းရှင်တွေကပြောပါရယ်ရခိုင်ဘက်မှာလည်းဘူးဒီအောင်မောင်တော်ဒေတာဘက်ကိုအရင်လိုသွားလာလို့မရတော့ကြောင်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တဦးက VOE ကိုပြောပါရယ
်ကျွန်တော်တို့မောင်တော်ပြောင်းသွားတာပေါ့မောင်တော်ကလည်းတစ်ပတ်တည်းကျွန်တော်တို့အဲ့လိုမျိုးဘူးဒီအောင်မောင်တော်ပေါ့နော်အဲ့လိုသွားရတယ်သွားတော့အခုကျွန်တော်တို့ကဘလို့ပြန်ထိုးလိုက်တယ်ဆိုတော့အဲ့ဘက်ကဖြစ်နေတော့အဲ့ဒီကသွားတော့တယ်ဖြစ်ပြီမှာပဲကျွန်တော်ကဆက်ပြေးတယ်ကောင်းပါလေအရင်တော့မောင်တော်ပြောင်းပြရတာပေါ့ဟိုရှောင်းသားလိုက်တဲ့သဘောပါပဲ
ကုန်စည်ပို့ဆောင်ရေးဟာကိုဗစ်ကာလတုန်းကအခက်အခဲတွေရှိခဲ့ပေမဲ့နောက်ပိုင်းမှာကုန်ပုံမှန်ပြန်တင်ပို့ခွင့်ရလာချိန်မှာအရင်ကနဲ့စာရင်အဆင်ပြေတဲ့အကြောင်းလဲကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ကပြောပါရယ
်ကျွန်တော်ကားရီးရှိရဆိုတော့ကျွန်တော်ကိတ်ပို့ထားလိုက်တယ်။အဲဒါဆယ်လဘေးဆိုလို့ရှိရင်ဆယ်လဘေးနောက်ဆိုလို့ရှိရင်တလား3ကျောင်းတလား3ကျောင်းဆိုအသွားပြန်နေပါရင်ဆိုစိုက်တာပဲဒီအုံနာတရားကိုဆလားလေးဆလားလေးတစ်ပတ်လေးပြန်လာပဲဒီလောက်။ဒါပေမဲ့တော့ကျွန်တော်အသွားသေးသေးလောက်ဘူးလောက်ပါရင်တော့အပြန်ကျတော့ဒိတ်30ဘူးလောက်တော့မပါနိုင်ဘူးပေါ့။
လန်ခီမှာငွေလက်ခံပြည်စာမဖြတ်ပေးတဲ့ကကြေးတွေကပိုများလာတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တဦးကပြောပါရတယ်။တချို့နေရာတွေမှာတော့လက်နဲ့ကင်ထားတဲ့အဖွဲ့အစည်းတချို့ကငွေကြေးကောက်ခံတာတွေရှိတဲ့အကြောင်းလဲရေမောင်းတွေကပြောပါရတယ်။အထူးသဖြင့်မန္တလေးနဲ့ပဲခူးညောင်ဦးဘက်သွားလာနေတဲ့နေရာတွေမှာလက်နဲ့ကင်ဆောင်ထားတဲ့အဖွဲ့အစည်းတွေငွေကြေးကောက်ခံတာတွေများလာတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တချို့ကပြောပါရတယ်ခင်ဗျာ။